နိုဝင်ဘာလ10ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပတော့မှာပါအခုလို့တဖြည်းဖြည်းနီးကပ်လာတဲ့အချိန်မှာသမ္မတလောင်းတွေကလည်းပြည်သူတွေရဲ့ထောက်ခံမှုရဖို့နှီးမြှုပ်ဆောင်တဲ့အချိန်နဲ့မဲဆွယ်နေပါတယ်ဒီမဲဆွယ်စည်းရုံးမှုတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိတယ်လဲကြည့်အောင်ပါကိုဇော်ဝင်းလိုက်အမေရိကန်သမ္မတရွေးကောက်ပွဲကလည်းနီးလာနေပြီနော်ဆိုတော့
ဒီမဲဆွယ်စည်းရုံးမှုတွေကိုသမ္မတလောင်းတွေဘက်ကလည်းအချိန်မြင့်လာနေကြပြီဆိုတော့ဒီသမ္မတလောင်းနှစ်ဦးကြားမှာပေါ့လေမဲဆွယ်မှုအခြေအနေအခုဘယ်အဆင့်ကိုရောက်နေပြီလဲပြောပါအောင်အမေရိကန်သမ္မတလောင်းနှစ်ယောက်ဖြစ်ကြတဲ့ဒီမိုကရက်ပါတီကဟယ်လာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့နှစ်ယောက်ကြားကမဲဆွယ်စည်းရုံးမှုအခြေအနေကတော့ဒီသတင်းပတ်ထဲမှာအတော်လေးကိုစ ပြိုင်အဆိုင်မဲဆွဲစည်းရုံးနေကြတယ်လေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာထူးခြားတဲ့ပြောင်းလဲမှုကတော့ထရမ့်ကအာဖရိကန်အမေရိကန်လို့ခေါ်တဲ့ဒီအမေရိကန်နိုင်ငံမှာရှိနေကြတဲ့လူမဲတွေကိုသူ့ကိုမဲပေးဖို့အတွက်စည်းရုံးမှုတွေအရှင်မြင့်လှုပ်လာတာကိုတွေ့ရတယ်ဗျ
ဒါပေမဲ့ထရန့်ကိုလူမဲတွေရောလက်တီနိုတွေရောတခြားလူပြူမဟုတ်တဲ့လူနည်းစုတွေကမကြိုက်ကြဘူးမဟုတ်လားဒီလူတွေရဲ့မဲတွေကသမရရွေးကောက်ပွဲမှာဘလောက်အရေးပါလဲ
ရွေးကောက်ပွဲတွေမှာမဲတပြားတိုင်းကအရေးပါတာတော့အမှန်မဲမနန္ဒာရဲ့ထရန့်ပေါ်လူပြူမဟုတ်တဲ့သူတွေမထောက်ခံကြတာထောက်ခံမှုနည်းတာကတော့သူ့ရဲ့ယက်တီချက်သူ့ရဲ့အပြောအဆိုတွေနဲ့လဲပိုဆိုင်တာပေါ့ထရန့်ဟာလူပြူမဟုတ်တဲ့သူတွေကိုမုန်းဒီရေလှရှာရက်တည်နေတဲ့အဆွန်ရောက်တင်တဲ့နှိစက်တဲ့ဆိုပြီးအစောပိုင်းကဆွတ်ဆွဲပြောဆိုခံရတဲ့ကြားကပဲအခုနောက်ပိုင်းမှာဒီ all right လို့ခေါ်တဲ့ယဉ်ကျေးမှုပေါင်းစုံပါဝင်တဲ့သူတွေနောက်လူမျိုးကြားတွေအမေရိကန်နိုင်ငံထဲကိုလာရောက်ရွှေ့ပြောင်းနေထိုင်ရေးကိုစန့်ကျင်တဲ့အုပ်စုကိုဥဆောင်နေတဲ့သူကိုသူ့ရဲ့မဲဆွေစီယုံရဲ့မန်နေဂျာအဖြစ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲခန့်လိုက်တယ်လေဆိုတော့အရင်ကတည်းကလူမျိုးကြားတွေကိုမုန်းပါတယ်လို့အမြင်ခံနေရတဲ့ထရန့်အပေါ်ကျန်တဲ့သူတွေကပို့ပြီးတော့တောင်ထောက်ခံမှုဝေးသွားတယ်လို့ဖြစ်နေတာပေါ့ဗျာ
ဆိုတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေး policy ကြတော့ရောအစောပိုင်းတော့ကကြတော့ဒီတရားမဝင်နေထိုင်တဲ့သူတွေအားလုံးကိုမောင်းထုတ်မယ်ပြီးတော့မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းတွေစောင့်မယ်ဆိုပြီးတော့ပြောဆိုခဲ့တာတွေအခုဒီရက်ပိုင်းမှာလေတံနည်းနည်းပြောင်းသွားတယ်လို့ပဲ
ဟုတ်တယ်ဗျလေတံပြောင်းတယ်ယက်တီကျဲပြောင်းလာတယ်ဆိုပါတော့လေအမေရိကန်နိုင်ငံထဲမှာတရားမဝင်ရောက်လာနေကြတဲ့လက်တီနို71တန်းလောက်ကိုအစောပိုင်းတော့ကတော့သူကလုံးဝမောင်းထုတ်မယ်ဆိုပြီးတော့ပြောဆိုခဲ့တာလေတကယ်တော့အဲ့ဒီလိုတရားမဝင်နေထိုင်သူတွေကိုမောင်းထုတ်မယ်ဆိုတဲ့ကြွေးကြော်သံတွေပြောဆိုမှုတွေကြောင့်ဒီအဆင့်ကိုရောက်လာတာဆိုပြီးတော့နိုင်ငံရေးသုံးသပ်သူတွေကယူဆကြတယ်လေအခုတော့သူကအဲ့ဒီလူတွေကိစ္စကိုပြန်စဉ်းစားမယ်ပြန်စီစစ်မယ်ပေါ့ဗျာတချို့နေခွင့်ရှိသူတွေကိုနေထိုင်ခွင့်ပြုမယ်ဆိုတဲ့ပုံစံမျိုးပြောလာတယ်လေဒီနေရာမှာထူးခြားတာကသူကအရင်ပြောခဲ့တဲ့မောင်းထုတ်မယ်ဆိုတဲ့မူကိုလည်းလုံးလုံးကြီးပြစ်ပယ်မယ်လို့ပြောတာမဟုတ်ပြန်ဘူးနှစ်ဖက်ခွသဘောမျိုးယက်တည်နေတာပေါ့ဗျာထရမ့်ကသူတမရဖြစ်ခဲ့ရင်လူမဲတွေအတွက်အတက်နိုင်ဆုံးအလုပ်ကိုင်းနေရနိုင်အောင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်။ဒါကြောင့်သူ့ကိုမဲပေးကြပါဆိုပြီးဒီအပိုင်းအတွင်းမဲဆွေစည်းရုံးနေတာဟာလူမဲတွေရဲ့မဲတွေကိုရနိုင်ဖို့ဆိုတာနဲ့အခုချိန်ထိဘသူ့ကိုမဲပေးရမလဲလို့မဆုံးဖြတ်သေးတဲ့လူပြူတွေကိုစည်းရုံးဖို့လို့တချို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြတယ်ဗျ။ဘာလို့လဲဆိုတော့အစောပိုင်းမှာသူပြောခဲ့တာတွေကအဆွန်းရောက်လွန်းတဲ့အတွက်ဟယ်လာရီကလင်တန်ကိုမကြိုက်ပေမဲ့လည်းထရမ့်ကတော့အဲ့ဒီလိုပြောဆိုမှုတွေကြောင့်မဲမပေးကျင်ကြဘူးလို့ဖြစ်နေကြတဲ့သူတွေအများကြီးရှိတာကိုအဲ့ဒီလူတွေကိုထရမ့်ကစီးရုံးနေတာတဲ့အခုချိန်ထိလည်းလူလူစစ်တမ်းတွေမှာသူ့ကိုထောက်ခံတဲ့လူမဲအရေးအတွက်က200ခန့်နှုန်းလောက်ပဲရှိတယ်တဲ့အဲ့ဒီတက်လည်းပိုလာမှာမဟုတ်ဘူးလို့ပြောနေကြပြန်တယ
်ဟုတ်ပါပြီထရမ့်ကိစ္စတော့ဟုတ်ပါပြီဆိုတော့ဒီဟယ်လာရီကလင်တန်ကြတော့အခုချိန်ထိသူကလူလူစစ်တမ်းတွေမှာထရမ့်ထက်တော့ပါတယ်ဆိုပေမဲ့သူ့ကိုမကြိုက်တဲ့သူတွေကလည်းအများကြီးရှိနေတာမဟုတ်လား
ဟုတ်တယ်ဗျအခုရွက်ောက်ပွဲဝင်ကြမဲ့တမရလောင်းနှစ်ယောက်စလုံးဟာအမေရိကန်နိုင်ငံရေးသမိုင်းတစ်ချောင်းမှာလူကြိုက်အ ਨੇ ဆုံးနေဆိုပြီးတော့ဒီမှာရှိတဲ့သတင်းဌာနတွေကတုံ့တက်ကြတယ်လေဒါဆိုသူတို့ရဲ့အဆင့်ဘယ်မှာရှိနေတယ်ဆိုတာကိုတော့ခံမလို့ရတာပေါ့ဗျာဟယ်လာရီကလင်တန်ဟာအုပ်ချုပ်ရေးပိုင်းမှာထရမ့်နဲ့အတွေ့အကြုံပိုရှိတယ်ဆိုပေမဲ့လည်းသူ့ရဲ့အီးမေးလ်အချုပ်တော်ပုံကိစ္စတို့နောက်ဒီကလင်တန်ဖောင်ဒေးရှင်းကိုငွေလူတဲ့ကိစ္စတွေမှာမယိုးသားမှုတွေအများကြီးရှိတယ်ဆိုပြီးလူအတော်များများကမကြိုက်ဘူးဖြစ်နေကြတာလေသူမအပေါ်ယုံကြည်မှုနဲနေကြတာပေါ့ဗျာအဲ့ဒီအားနဲ့ချက်တွေကိုထရမ့်ပုတ်စုကလည်းအမိရဆုတ်ကန်ပြီးသူမကိုထိုးနှက်နေကြတာပဲလေ
ဒါနဲ့စကားမဆက်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဒီကိုစလဲနှစ်ယောက်ချားမှာဘာတွေပြောဆိုကြတာရှိသေးလဲ
အခုချိန်ထိတော့နိုင်ငံရေး policy ကိုပြောကြတဲ့အခါမှာမြန်မာနိုင်ငံအကြောင်းရယ်လို့တော့တီးကြပြောဆိုကြတာတွေတော့မရှိသေးဘူးဗျ Hillary Clinton ကတော့မြန်မာနိုင်ငံကိုရောက်ဖူးတယ်ဒေါ်ဆန်းစုကြည်နဲ့လည်းရင်းနှီးပြသဖြစ်တယ်ဆိုတဲ့အမြင်မျိုးအမေရိကန်မှာရှိနေကြတဲ့မြန်မာတွေချားမှာရှိကြတယ်လေဒါပေမဲ့မြန်မာတွေကြားမှာလည်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေရှိကြတာပဲဆိုတော့ကိုပုတ်ကိုတူးချင်းစီရဲ့နိုင်ငံရေးအမြင်အပေါ်မူတည်ပြီး တမလာလောင်းနှစ်ယောက်စလုံးကိုတမျိုးစီကြိုင်းနေတက်တဲ့သူတွေရှိကြတာပေါ့ဗျာ